အိန္ဒိယနိုင်ငံရဲ့အရှိန်အဟုန် policy ဒဇိဒဇေတာအဖြစ်နဲ့မြန်မာနိုင်ငံကိုအိန္ဒိယသမ္မတရမ်နတ်ကိုဗင်းဒီဇင်ဘာလ10ရက်ကနေ14ရက်နေ့အထိတွားရောက်လည်ပတ်တဲ့အခါဒုညာဒုက္ခသည်တွေအရေးကထိတ်တန့်ဦးစားပေးအဖြစ်ပါဝင်မှာဖြစ်ပါတယ်။သမ္မတကိုဗင်းဦးဆောင်တဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဟာမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံပြီးနိုင်ငံငါအကျိုးလိုကိစ္စရပ်တွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကိစ္စရပ်အများအပြားကိုလည်းဆွေးနွေးကြဖို့ရှိပါတယ်။အဲ့လိုတွေ့ဆုံဆွေးနွေးမှုတွေအတွင်းရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးကိစ္စလည်းပါဝင်မှာဖြစ်ပါတယ်။တမရကိုဗင်းရဲ့ခီးစဉ်အတွင်းသဘောတူညီချက်တချို့လည်းလက်မှတ်ရေးထိုးကြလိမ့်မယ်လို့မျှော်လင့်ရကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကပြောပါတယ်။ဒီခီးစဉ်အတွင်းမြန်မာဟာအိန္ဒိယအတွက်အရေးပါတဲ့မိတ်ဆွေနိုင်ငံဖြစ်တယ်ဆိုတာကိုလည်းတမရကိုဗင်းကထပ်လောင်းအတည်ပြုသွားဖို့ရှိပါတယ်။မြန်မာဟာအိန္ဒိယရဲ့အရှိန်မြော်မူဝါဒနဲ့အိန္ဒိယနိုင်ငံအချင်းချင်းကြားဦးစားပေးဆက်ဆံရေး policy တို့အတွက်ကြားကနိုင်ငံလည်းဖြစ်ပါတယ်။ကြတဲ့မြန်မာနိုင်ငံဟာအာဆီယံဆယ်နိုင်ငံထဲမှာကုန်တန်းရောရေချောင်းအရပါအိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။လွန်ခဲ့တဲ့၃နှစ်အတွင်းနိုင်ငံရေးစီးပွားရေးနဲ့စီးရေးအရာနိုင်ငံအကြားဆက်ဆံမှုတွေဟာတိုးတက်ကောင်းမွန်လာခဲ့ပြီးနှစ်ဖက်ထိပ်တန်းခေါင်းဆောင်တွေလည်းအပြန်အလှန်လက်ပတ်မှုတွေရှိကြတာပါ။နိုင်ငံစလုံးရဲ့ကြီးတက်တဲ့ရေတပ်တို့ဟာလည်းပူးတွဲစီးရေးလေ့ကျင့်မှုတွေပြုလုပ်ခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာနိုင်ငံကိုမနစ်ကတွားရောက်လည်ပတ်ခဲ့သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာလည်းအိန္ဒိယမှာကျင်းပတဲ့အိန္ဒိယအာဆီယံဆက်ဆံရေးအထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲကိုဇန်နဝါရီလကတက်ရောက်ခဲ့ပါတယ်ခင်ဗျာ